မက္ကဆီကိုနိုင်ငံတောင်ပိုင်းမှာကြာရာပြင်းညကပြင်းအား 8.2 အဆင့်ရှိတဲ့ငလျင်တစ်ခုလုခတ်သွားတာကြောင့်လူ16ဦးထဲမှနေသေဆုံးသွားပါတယ်။ဒါကနေပေါင်းတရာအတွင်းအပြင်းနာဆုံးငလျင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညေတိုကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ဖက်ကတူနာလာမြို့ကနေကီလိုမီတာ100အကွာပစိဖိတ်ကမ်းရိုးအနီးမှာငလျင်လုသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ချီဘတ်စပီနယ်တောင်ပိုင်းမှာအိမ်တွေပြိုကျသွားပါတယ်။အခုငလျင်ဟာ1985ခုနှစ်ကလူပေါင်းထောင်ကြီးသေဆုံးခဲ့ရတဲ့ငလျင်ထက်ပိုကြီးတယ်လို့သမ္မတပညာညေတိုကတောက်ကြားနေမှာပြောပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်းအား 8.1 အဆင့်လို့ဖော်ပြပါရယ်ငလင်ကျောက်သမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေလည်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောပါရယ်ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူးအိမ်တွေကျောင်းဝင်တဲ့ဆေးရုံတွေလည်းငလင်ကျောက်ထိခိုက်ပျက်စီးသွားတယ်လို့ Cheerbus အုပ်ချုပ်ရေးမှူး Manuel Velasco ကရုပ်မြင်သံကြားဆွေးနွေးခန်းမှာပြောဆိုသွားပါရယ်ငလင်တံခိုးဝေးလံလာတဲ့ Mexico City နဲ့ Guatemala City ထိတောင်သိရှိခန်းစားခဲ့ရတာပါငလင်ကျောက်အမေရိကတိုက်အလဲပိုင်းနိုင်ငံအတော်များများအတွက်ဆူနာမီသတိပေးချက်တွေကိုအမေရိကန်ဆူနာမီသတိပေးရေးဌာနကအစောပိုင်းမှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။